Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြနေမနက်ခင်းစီစဉ်နေကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ
်မင်္ဂလာနန္ဒခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေဒီကြောင်ကတိုက်ခိုက်တဲ့နေရာမှာ IS အဖွဲ့ရဲ့ဗန်နာရေးဝန်ကြီးနဲ့တခြားထိပ်တန်းခေါင်းဆောင်နှစ်ဦးသေဆုံးသွားပါတယ်စီးရီးယားအတိုက်ခံတွေကသမ္မတဘရာရှာအဆတ်ရဲ့အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့မူပေါင်းတွေကိုသဘောတူညီလိုက်ပါတယ်ဩစတြေးလျနိုင်ငံမှာတော့ဆယ်ကျော်တက်တဦးနဲ့အမျိုးသား၄ယောက်ကိုအကြမ်းဖက်မှုတိုက်ခိုက်မှုပြုလုပ်ဖို့ကြံစီမှုနဲ့ကြတာပြင်းနေမှာဆွဲချက်တွေတင်လိုက်ပါတယ်ဒီလိုသတင်းနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့
ဒီမိုကရေစီထွန်းကားအောင်လုပ်တဲ့ဖြစ်စဉ်တွေမှာနိုင်ငံတကာမိသားစုရဲ့အယုံဆိုင်မှုပံ့ပိုးကူညီမှုတွေရဖို့အတွက်ဒီနိုဘယ်ဆုချီးမြှင့်တာဟာအများကြီးထောက်ပြဖြစ်ပါတယ
်ဒါကတော့နော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့နိုဘယ်ဆုပေးပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့68မျိုးသက်ကြောင်းသားကောင်းဆောင်ဥက္ကကိုကြီးပြောသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်အဲ့နောက်မှာတော့ရှမ်းပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားရောက်အကူအညီပေးခဲ့တဲ့68မျိုးသက်ကောင်းဆောင်ကိုမင်းကိုနောင်ရင်ပြောကြားချက်တင်တဲ့အတူရာသီဥရုဖောက်ပြန်မှုတန်းစိုးစိုးဝါခံနေရတဲ့မြန်မာနိုင်ငံမှာနောက်တက်လာမယ့်အစိုးရကတဘာဝပတ်ဝန်းကျင်ရေးကိုဦးစားပေးဆောင်ရွက်ဖို့တိုက်တွန်းပြောကြားတဲ့အကြောင်းနဲ့ပိုလီယိုကင်းရှင်းတဲ့နိုင်ငံအဖြစ်ကြေညာထားပြီးတော့မှမြန်မာနိုင်ငံမှာအသွင်ပြောင်းပိုလီယိုရောဂါပိုတွေ့နေရတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှန့်ပေးခင်ခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မန်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ
။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS အစ္စလာမစ်စစ်တိုးကြွတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်း၄ကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာIS အဖွဲ့ရဲ့ဗန်နာရေးဝန်ကြီးနဲ့တခြားထိပ်တန်းခေါင်းဆောင်နှစ်ဦးသေဆုံးသွားတယ်လို့ American စစ်တပ်ကပြောဆိုလိုက်ပါတယ်။ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတပ်ခတ်မှုအတွင် IS အဖွဲ့ရဲ့ဗန်နာရေးဝန်ကြီးအပူဆာလေးနဲ့အဖွဲ့အတွက်ချင်းချောက်ငွေညစ်တဲ့အလုပ်တွေကိုတာဝန်ယူစီစဉ်ဆောင်ရွက်သူထိပ်တန်းခေါင်းဆောင်တအူးနဲ့အလုပ်အမှုဆောင်တာဝန်ယူထားတဲ့တခြားထိပ်ပိုင်းခေါင်းဆောင်တအူးတို့သေဆုံးသွားခဲ့တဲ့အကြောင်း American စစ်ဖက်ဆိုင်ရာပြောခွင့်ရသူ Steve Warren ကကြားသာပတေးနေမှာပြောဆိုလိုက်ပါတယ်။ဆာလေးဟာIS အဖွဲ့ရဲ့ဝါရင်ခေါင်းဆောင်တွေထဲမှာတူအပါဝင်ဖြစ်တယ်လို့ဝါရင်ကပြောပါတယ်။သူတည်ဆုံသွားတဲ့အတွက်လည်းအဖွဲ့အတွင်းမှာငွေရေးကြေးစီမံခန့်ခွဲတဲ့နေရာမှာအခက်ကြုံနေတယ်လို့ပြောဆိုပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်နိုင်ငံ Remedy မြို့တော်ကိုလေကြောင်းကနေတိုက်ခိုက်ရမှာ IS အဖွဲ့ရဲ့တိုက်ခိုက်ရေးတပ်ဖွဲ့ဝင်350တည်ဆုံခဲ့တယ်လို့ဝါရင်ကပြောပါတယ်။ IS စစ်သွေးကြွတွေဟာ Remedy မြို့ကိုအခုနှစ်စောစောပိုင်းမှာသိမ်းပိုက်ခဲ့တာပါ။ဒါပေမဲ့အီရတ်အစိုးရရဲ့တပ်ဖွဲ့တွေကတချို့နေရာတွေကိုပြန်ပြီးတော့တိမ့်ပိုက်နိုင်ခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကအခုသတင်းပတ်အတွင်းမှာပြောဆိုခဲ့ပါတယ်
။ Syria သမ္မတဘရှယ်အယ်အာဆက်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မူပေါင်းတွေကို Syria အတိုက်ခံကိုယ်စားလှယ်တွေကသဘောတူညီခဲ့ပါတယ်။ Syria နိုင်ငံရေးအဖွဲ့အစည်းတွေနဲ့လက်နက်ကိုင်သဘုံအဖွဲ့တွေရဲ့ကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်တဲ့ Rirat မြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုကြာတာပတိနေ့ကအဆုံးသတ်ခဲ့ပါတယ်။အာဆက်အစိုးရနဲ့ညှိနှိုင်းဆွေးနွေးရမှာကိုစားပြုပါဝင်မဲ့သူတွေကိုဒီအဖွဲ့တွေကနေရွေးချယ်ဖို့တော့လိုအပ်နေပါသေးတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကတော့ဒီပြဿနာကိုဖြေရှင်းဖို့ပိုးပြီးခက်ခဲတဲ့အလုပ်တွေရှိနေသေးဖြစ်တယ်လို့ပြဿနာတိုင်းကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ Saudi Arabia နိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲဟာပြီးခဲ့တဲ့လကဗီယက်နာမှာကျင်းပတဲ့ကမ္ဘာအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေရဲ့အစည်းအဝေးကသဘောတူညီချက်ကြောင့်ဖြစ်ပေါ်လာခဲ့တာပါဆီးရီးယားကိုအထောက်အကူပေးရေးဆိုင်ရာလို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကိုထူထောင်ဖို့ဇန်နဝါရီလမှာအပြည့်အသက်ဖွဲ့ရမယ်လို့ရက်သတ်မှတ်ပေးထားတာလည်းဖြစ်ပါတယ်ဒီအဖွဲ့ကနေဆီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုအတွက်ကျယ်ပြန့်တဲ့စီမံကိန်းချမှတ်ရမှာအာဆက်အစိုးရနဲ့အလဲအလက်အတိုက်ခံအဖွဲ့တွေကြားဆွေးနွေးမှုတွေစတင်နိုင်ဖို့လှုံ့ဆော်ရမှာဖြစ်ပါရဲ့ရှင်
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာရှိတဲ့ဩစတြေးလျဗဟုအစိုးရရဲတပ်ဖွဲ့ဌာနချုပ်အပါအဝင်အစိုးရပိုင်းအဆောက်အဦတွေကျုံရအလင်းတင်တယ်လို့အယက်သားပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစီမှုနဲ့ဆေးကြောတက်တဲ့ဦးနဲ့အမျိုးသား၄ယောက်ကိုဩစတြေးလျအာဏာပိုင်တွေကကြာတာပတိနေမှာဆွဲချက်တင်လိုက်ပါတယ်။ကြာတာပတိနေစောစောပိုင်းမှာပဲအသက်15နှစ်အရွယ်လူငယ်တစ်ယောက်နဲ့အသက်20အရွယ်အမျိုးသားတစ်ယောက်တို့ကိုဆစ်ဒနီအနောက်ဘက်ချမ်းမှာရှိတဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့ အကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့ကြံစီမှုနဲ့စွဲချက်တင်လိုက်တယ်လို့ဩစတြေးလျဗဟုအစိုးရရဲတပ်ဖွဲ့ဒုတိယမင်းကြီးမိုက်ကယ်ဖီလန်ကသတင်းတောက်တွေကိုပြောပါတယ်။ဒီဇင်ဘာလစကတည်းကအထူးတပ်ဖွဲ့ရဲ့စုံစမ်းရေးမှုတွေဟာတပ်တွေကအထောက်အထားတွေကိုမနာမနေစုဆောင်းခဲ့ကြပါတယ်။ Electronic နည်းစနစ်နဲ့ထောက်လန်းရရှိထားတဲ့တပ်တွေကအထောက်အထားတွေလူတွေကိုယ်တိုင်စုဆောင်းရရှိထားတဲ့တပ်တွေကအထောက်အထားတွေရဲ့ရက်လက်တွေနဲ့ဒီကနေ့မနေ့ပိုင်းမှာသူတို့နှစ်ယောက်ကိုအကြမ်းဖက်မှုလှုပ်ဆောင်မှုကြိုတင်ကြံစီမှုနဲ့တရားရုံးမှာစွဲချက်တင်နိုင်ခဲ့ပြီလို့ဒူရဲမင်းကြီးကသတင်းတောက်တွေကိုပြောပါတယ်။တခြားအမျိုးသား၃ယောက်ကိုတော့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တရားမှုတွေနဲ့ထောင်ထဲမှာထိန်းသိမ်းထားပါတယ်။ပြစ်မှုထင်ရှားတဲ့ဆိုရင်သူတို့အားလုံးဟာထောင်ထဲတသက်တကြွန်ပြစ်ဒဏ်ကြခံရဖို့ရှိပါတယ်။နောက်ထပ်ဩစတြေးလျနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံရဲ့ရဲတပ်ဖွဲ့လူကုန်ကူးမှုစုံစမ်းစစ်ဆေးရေးအရာရှိချုပ်ဟောင်းဟာထိုင်းနိုင်ငံမှာသူ့ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အတွက်ဩစတြေးလျနိုင်ငံမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားလိုက်တဲ့အကြောင်းကြာသပတေးနေ့မှာပြောဆိုပါတယ်။ရဲဗိုလ်ချုပ်ဟောင်းပဝင်းပုံစီရန်ဟာလွန်ခဲ့တဲ့ရဲ့အနေငယ်အတွင်းဩစတြေးလျနိုင်ငံမှာနိုင်ငံရေးဒုက္ခသည်အဖြစ်လျှောက်ထားဖို့အတွက်မဲလ်ဘုန်းမြို့ကိုတူရစ်ဗီဇာနဲ့ရောက်ရှိလာခဲ့တာဖြစ်တယ်လို့ဩစတြေးလျအသံလွှင့်ဌာနကပြောပါရယ်။ပပွင့်ကိုထိုင်းနိုင်ငံတောင်ပိုင်းကိုပြောင်းရွှေ့ခဲ့တဲ့အတွက်နိုဝင်ဘာလအတွင်းရဲတပ်ဖွဲ့ကနေပြီးတော့ထွက်ခဲ့တယ်လို့ဆိုပါရယ်။
မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုဝင်ခွင့်ပိတ်ပင်ဖို့ Republican Party ဘက်ကသမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေသူ Donald Trump ရဲ့အဆိုပြုချက်ကိုဝိုင်းဝန်းကန့်ကွက်သူတွေထဲမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးမွတ်စလင်တဦးဖြစ်တဲ့ Heavyweight လက်ဝဲ Champion ဟောင်း Muhammad Ali ပါဝင်ခဲ့ပါတယ်။အစ္စလာမ်ဘာသာကိုသူတို့ရဲ့ကိုကြိုးအတွက်အသုံးချနေသူတွေကိုဝိုင်းဝန်းဆန့်ကျင်ကြဖို့အခြားမွတ်စလင်တွေကိုသူ့အနေနဲ့တိုက်တွန်းကြောင်းဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့မိုဟာမက်အာလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ရဲ့ခေါင်းစဉ်ကိုအမေရိကန်ပြည်ထောင်စုကိုလာမဲ့မွတ်စလင်တွေကိုပိတ်ပင်ဖို့တမန်တော်လောင်းအဖြစ်အမည်စရင်းတင်သွင်းထားသူများအဆိုပြုခြင်းဆိုပြီးပေးထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒိုဒီနိုမြို့ကဒီလူမှုဖူလုံရေးဌာနမှာလူ14ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့မွတ်စလင်ဆန့်ကျင်ရေးသူ့ရဲ့အဆိုပြုချက်ကိုဒီသတင်းဖက်အစောပိုင်းကထုတ်ပြန်တဲ့ကြေညာထုတ်ဒီသတင်းတဲ့ဒီခါမှာရှင်ဒီသတင်းဖက်အစောပိုင်းကထုတ်ပြန်ကြေညာခဲ့တယ်လို့တောင်ပိုင်းကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့မဲဆွယ်ပွဲမှာပြောဆိုခဲ့ပြီးတဲ့နောက်ဒေါ်နယ်ထရမ့်ဟာအပြင်းထန်ဝေဖန်ခံခဲ့ရပါတယ်။အသက်83နှစ်အရွယ်မိုဟာမက်အာလီကသူ့ရဲ့ကြေညာချက်မှာ Republican သမ္မတလောင်းစည်းမှာဥဆောင်နေတဲ့ဒေါ်နယ်ထရမ့်ရဲ့အမည်ကိုဖော်ပြမထားပေမဲ့သူ့ရဲ့ဘာသာကိုပွန့်ပွန့်လင်းလင်းရှုံချထားတဲ့နိုင်ငံရေးခေါင်းဆောင်တွေဟာအစ္စလာမ်ဘာသာအကြောင်းလေ့လာဖို့အလန်းကွာသွားစေတယ်လို့ဖော်ပြထားပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဟုတ်ကြနန်းခင်နိုင်ငံတကာသတင်းတွေကို VOA အမေရိကန်တန်ကဆက်လက်ကြီးညာနေပါတယ်။အခုနှစ်တွင်ညဉ့်ညမ်းရေးနိုဘယ်ဆုချီးမြှင့်ခံရတဲ့တူနီးရှားဒီမိုကရေစီအဖွဲ့ဟာမနေ့ကကြာသပတေးနေ့နော်ဝေနိုင်ငံအော့စလိုမြို့တော်မှာညဉ့်ညမ်းရေးနိုဘယ်ဆုကိုလက်ခံရယူခဲ့ပါတယ်။ဆုရရှိတဲ့တူနီးရှား National Dialogue Quartet အဖွဲ့ကကမ္ဘာတစ်ဖွန်အကြမ်းဖက်မှုတပ်ဖြတ်ရေးကိုဦးစားပေးအဆင့်ထားရှိပြီးတော့နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့မြစ်တာရက်ခံသွားပါတယ်။မကြခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကြောင့်လူတွေတေဆုံးပြီးတော့ရာနဲ့ချီဒဏ်ရာရှိခဲ့တဲ့အတွက်သူတို့အဖွဲ့အနေနဲ့စိတ်ထိခဲ့ရတယ်လို့ဒေါသဖြစ်ရာကြောင်းအော့စလိုမြို့တော်ခန်းမမှာကျင်းပတဲ့ဆုချီးမြှင့်ပွဲမှာတူနီးရှားအလုသမာတပ်မကခေါင်းဆောင်ဖြစ်တဲ့ဟောက်စင်းအဘာစီကပြောဆိုသွားပါတယ်။ဒီနှစ်အတွင်းတူနီးရှားနိုင်ငံမှာတူရစ်ခီးသွားတွေကိုတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့တဲ့အကြောင်းမြို့တော်တူနစ်မှာရှိတဲ့ဘာဒိုမျူဇီယမ်နဲ့တိုက်ခိုက်မှုအတွင်းမှာလူ22ယောက်တေဆုံးခဲ့ပြီးတော့စော်စီအပန်းဖြေစခန်းမှာတိုက်ခိုက်မှုအတွင်းလူ38ယောက်တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ Quartet အဖွဲ့အနေနဲ့ဝမ်တာပီတီဖြစ်မှုဂုံယူမှုတွေဟာမကြသေးခင်ကစော်စီဘာဒူမျူဇီယမ်ဘေရုတ်ပဲရစ်နဲ့ရှမ်အယ်ရှိတ်ဘာမာကိုစတဲ့နိုင်ငံတွေမှာနေရာတွေမှာဆက်ဆုပ်ဖွဲ့ကောင်းတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ဖြစ်ရတဲ့ပူဆွေးမှုဝမ်းနဲ့ကြေကွဲမှုဒေါသဖြစ်မှုတွေကြောင့်မှေးမိန်တယ်လို့ခန်းစားရတယ်လို့သူကပြောဆိုပါတယ်။ အဘစီဟာတူနီးရှားနိုင်ငံကအလုတ္တမတမကဆက်မှုလုပ်ငန်းကုံသွေးရင်းနဲ့လူခွင့်ရေးအဖွဲ့လေးဘွဲ့ကုစားပြုတက်ရောက်သူ၄ဦးတွေကတူဖြစ်ပါတယ်။ Quartet အဖွဲ့ကိုငွေသားအမေရိကန်ဒေါ်လာ9,600နဲ့ညီတဲ့ Sweden Corona 8တန်းချိမြင့်ပါတယ်။ညဉ့်ညံရေးနိုဘယ်ဆုချိမြင့်ပွဲအခမ်းအနားမှာပထမအဆုံးဆုဖြစ်ဒီဇင်ဘာလ10ရက်နေ့တိုင်းနိုဘယ်ညဉ့်ညံရေးဆုကိုပေးလို့ရှိပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာဆုမတည်သူ Alfred Nobel 1986ခုနှစ်မှာကွယ်လွန်ခဲ့တဲ့နေ့လည်းဖြစ်ပါတယ်။အခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲကို88ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုကိုကြီးတက်ရောက်ခဲ့ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကသူ့နိုင်ငံမှာဟိုက်ဒရိုဂျင်ဘုံးကိုထုတ်လုပ်နိုင်ခဲ့ပြီလို့ပြောကြားလိုက်ပါတယ်။ကြာသပတေးနေ့ကကင်မြက်ပြောဆိုချက်ကိုကိုကာပြီးမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကသတင်းထုတ်ပြန်ရမှာအခုဆိုရင်အင်အားကြီးနျူကလ িয়ার ဘုံးတွေကိုပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့ Atomic ဘုံးနဲ့ Hydrogen ဘုံးတွေကိုဖောက်ခွဲဖို့အသင့်ဖြစ်နေကြောင်းဖော်ပြထားပါတယ်။မြို့တော်ပျုံယမ်းမှာရှိတဲ့သမိုင်းဝင်စစ်စခန်းနေရာကိုကင်ဂျုံအန်တွားရောက်ကြည့်ရှုချိန်မှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်တယ်လို့ KCNA သတင်းဌာနကဆိုပါတယ်ရှင
်။နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုငွေတွေနဲ့ဆက်ဆံနေတဲ့ဘန်ဒါရီအရှုပ်ရှင်းမှာပါဝင်ပတ်သက်မှုတွေယာရုကနေနှုတ်ထွက်ပေးဖို့ဖိအားပေးခံရမှုကိုလက်ခံမှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်။နှစ်ပေါင်းအတန်ကြာသူအုပ်ချုပ်ခဲ့တဲ့ညီညွတ်သောမလေးအမျိုးသားအဖွဲ့ United Malay National Organization AMNO ရဲ့နှစ်ပတ်လည်ညီလာခံကြာသပတေးနေ့မင်ကွန်းပြောကြားမှာသူ့အနေနဲ့ဘာမှမကျူးလွန်ခဲ့ကြောင်းသူ့ဘက်ကမှန်တာလုပ်ခဲ့တဲ့အကြောင်းအမှန်တရားအောင်ပွဲခံမှာဖြစ်တယ်ဆိုပြီးတော့ပြောဆိုပါတယ်။အဲ့ဒီအစည်းအဝေးကို AMNO အဖွဲ့ဝင်ကိုစလေပေါင်း2000ကျော်တက်ရောက်ခဲ့ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမုတ်ဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ဒီမိုကရေစီထွန်းကားရေးအတွက်ကြိုးပမ်းကြတဲ့နိုင်ငံရေးလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်တဲ့အတွက်လူတဦးတယောက်ထဲအတွက်ကိုသာမကသူ့ရဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်ပါအထောက်အကူဖြစ်စေတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကခေါင်းဆောင်တူဖြစ်တဲ့ဥက္ကကိုကြီးကပြောဆိုလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပခဲ့တဲ့Nobel ဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်ဥက္ကူကြီးတက်ရောက်ခဲ့တယ်လို့နော်ဝေဝန်ကြီးချုပ်ဟောင်းတုံးနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြအောင်မယ်ခင်ဗျာ
။နော်ဝေနိုဘယ်ဆုပေးပွဲကျင်းပရေးကော်မတီရဲ့ဖိတ်ကြားချက်နဲ့ကြာတာပရင်းတွေကနော်ဝေနိုင်ငံအော့စလိုမြို့တော်မှာကျင်းပတဲ့နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်တက်ရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တုံးဖြစ်တဲ့ဥက္ကူကြီးကကမ္ဘာနိုင်ငံတော်တော်များများမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်လှုပ်ဆောင်သူတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့နော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကနေနှစ်စဉ်ရွေးချယ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုပေးရချီးမြှင့်တဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေပုံမရရှိပြီးဒီမိုကရေစီရဲ့ကြိုးပမ်းမှုတွေမှာအထောက်အကူဖြစ်စေခဲ့တယ်လို့ပြောဆိုပါတယ်
။ရတော့အပြင်ကျွန်တော်တို့ဒီအာဏာရှင်နိုင်ငံတွေကနေပြီးတော့ဒီမိုကရေစီထွန်းကားအောင်လုပ်တဲ့ဖြစ်စဉ်တွေမှာနိုင်ငံတကာမိသားစုရဲ့အာရုံစိုက်မှုအံဘိုးကူညီမှုတွေရဖို့အတွက်ဒီနိုဘယ်ဆုချီးမြှင့်တာဟာအများကြီးထောက်ကူဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဆိုရင်လည်းနိုင်ငံတကာမှာပြောကြလို့ဆိုမထင်မရှားနိုင်ငံလေးပါ။ဆိုတော့အဲ့လိုနိုင်ငံလေးရဲ့ဒီမိုကရေစီလှုပ်ရှားမှုကိုတစ်ကမ္ဘာလုံးကအာရုံစိုက်လာအောင်ကြိုးပမ်းတဲ့အခါမှာဒီနိုဘယ်ငြိမ်းချမ်းရေးဆုဟာအများကြီးထောက်ကူဖြစ်ခဲ့ပါတယ်။အခုလည်းပဲဒီတူနီးရှားဆိုလို့ရှိရင်ဒီ Arab Spring ပေါ့ဒီ Arab နွေဦးလှုပ်ရှားမှုကိုစတင်ခဲ့တဲ့နိုင်ငံဒါပေမဲ့လုံခြံတာတွေလူမှုရေးမင်းမြတ်တက်ဖြစ်တာတွေနဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်စဉ်ကပြန်ပြီးတော့နောက်ပြန်ဆုတ်သွားတော့မလို့ပျက်စီးတော့မလို့ဖြစ်တဲ့အချိန်မှာဒီအဖွဲ၄ဘွဲ့ကနေပေါင်းပြီးတော့အမျိုးသားလုံးတွေ့ဆုံဆွေးနွေးမှုတွေဖြစ်အောင်နောက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အစိုးရပေါ်လာအောင်စူးစမ်းခဲ့တဲ့သူရဲ့ဖြစ်စဉ်ပေါ့လေအဲ့ဒါကိုအခုလိုငြိမ်းချမ်းရေးဆုပေးလိုက်တဲ့အတွက်ကြောင့်အခြားဒီမိုကရေစီကျိုးပန်းနေတဲ့နိုင်ငံတွေအတွက်ပါအများကြီးခွန်အားဖြစ်စေပါလေ
ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုကိုတော့တူနီးရှားနိုင်ငံမှာ2011ခုနှစ်ကလူမှုအုံကြွမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့ကြတဲ့တူနီးရှား National Dialogue Quartet အဖွဲ့ကရရှိခဲ့တာပါတူနီးရှားအထွေထွေအလုပ်သမားတမကတူနီးရှားဆက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းတူနီးရှားလူခွေရေးအဖွဲ့ချုပ်နဲ့တူနီးရှားရှင်းနေများအဖွဲ့၄ဘွဲ့တို့ကနေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီရေလှုပ်ရှားမှုညွန်မောင်းအဖွဲ့ကနေကြာတာပရင်းတွေကအော့စလိုမှာစုကိုလက်ခံရယူခဲ့ပြီးတော့ဒီအဖွဲ့ကိုတိုင်းပြည်မှာအာဏာရှင်အစိုးရကိုဖျောက်ချခဲ့ပြီးနောက်အများပါဝင်ခွင့်ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြက်ပြက်သားသားဆောင်ရွက်ခဲ့တာကြောင့် နိုဘယ်ဆုရွေးချယ်ရေးကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီဆုပေးပွဲအခမ်းအနားပြီးမှာတော့88မျိုးဆက်ခေါင်းဆောင်ဥက္ကကိုကြီးဟာနော်ဝေဝင်ကြီးချုပ်ဟောင်းခဲမာဂနာဗိုနာဗစ်နဲ့အော့စလိုစင်တာမှာတနားရီကြာတွေ့ဆုံပြီးရွေးကောက်ပွဲလွန်ကာလအခြေအနေတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဥက္ကကိုကြီးကပြောပါတယ်
။အဓိကတော့ဒီမှာဒီနော်ဝေနိုင်ငံမှာညွန်ပေါင်းအစိုးရဖွဲ့တာတွေနဲ့ပတ်သက်တဲ့အတွေ့အကြုံတွေအပြီးတော့ဒါကျွန်တော်တို့နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအဲ့ဒါတွေကိုကျွန်တော်တို့ရောပြဆွေးနွေးပြတ်တယ
်ဟုတ်ကဲ့ရှင်ဦးကိုကိုကြီးဟိုပါတီထောင်မဲ့ကိစ္စရောဆွေးနွေးပြတ်သေးလား
အဓိကကတော့ကျွန်တော်တို့ကဒါကျွန်တော်တို့နိုင်ငံရဲ့အခြေအနေဆိုရင်ဒါကျွန်တော်တို့ကိုယ်တိုင်ကဒီချိန်မှာငင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းနိုင်ဖို့ဒီနိုင်ငံကြီးအကြောင်းလဲကအဓိကကြနေတော့ကျွန်တော်တို့ကတော့ဒီဟာကိုပဲအာရုံစိုက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေကြတာပါ
မြမရေးမှာအရင်ကလေးကဒီဇိုင်းမမတ်ကူညီပေးခဲ့တယ်လို့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်ကိုလည်းအဓိကကူညီပေးနေတဲ့ Norwegian Burma Committee ကနေဥက္ကကိုကြီးကိုရွေးကောက်ပွဲလွန်ကာလနဲ့ပတ်သက်တဲ့ဆွေးနွေးပွဲအတွက်ကိုလည်းဖိတ်ကြားခဲ့တာပါဒီဖိတ်ကြားချက်နဲ့ဒီဇင်ဘာလ10ရက်ကနေ18ရက်နေ့ထိဥရောပ၄နိုင်ငံခရီးထွက်ခွာလာတာဖြစ်ပါတယ်ဒီဥရောပခရီးစဉ်အတွင်း Norway Netherlands Belgium ပြင်သစ်တို့ကိုတွားရောက်မှာဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့မြမမိသားစုတွေနဲ့တွေ့ဆုံကလက်ရှိမြမနိုင်ငံရေးအပြောင်းလဲငင်းငင်းရဲ့ကိစ္စအစရာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကျရင်တော့အော့စလိုမြို့ရဲ့ House of Literature မှာဥက္ကကိုကြီးဥခိုင်ဝင်း KNU ကရင်မျိုးသားစည်းရုံးဒုဥက္ကဋ္ဌနော်စီဖိုရာစိန်တို့ကနေအစိုးရအသက်မတိုင်ခင်နဲ့အစိုးရအသက်တက်ပြီးနောက်တွေ့ကြုံရမယ့်မြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပြီးတော့တနိုင်ငံလုံးပြစ်ခတ်ရဆဲရေလှုပ်ရှားမှုတွေအကြောင်းကိုအပြန်အလှန်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
ဒါကတော့မန္တလေးချမ်းပြပြခဲ့တာပါ။ခုဆက်လက်ပြီးတော့ဒီမိုကရေစီနှိကျရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့တိုင်းရင်းသားတွေအကြားတွေ့ဆုံဆွေးနွေးခွင့်ရမယ်ဆိုရင်ပြည်ပခါတွေချုပ်ငင်းသွားနိုင်တယ်လို့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူဖွဲ့အစည်းရဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။မကြသေးခင်ရက်ပိုင်းအတွင်းကရှမ်းပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားရောက်အကူအညီပေးခဲ့တဲ့ကိုမင်းကိုနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းတဲ့အခါအခုလိုစပြီးပြောပါတယ်။
ကျွန်တော်တို့ရောက်ခဲ့တဲ့စခန်းကဝါဝစခန်းရဲ့ Hyper စခန်းရဲ့နှစ်ခုပေါ့။အဲ့တော့ဝါဝစခန်းမှာကတော့အရှမ်းတိုင်းသားတွေများတယ်ဗျ။ Hyper စခန်းမှာတော့တခြားတိုင်းသားတွေများတယ်ဗျ။ကျုံပြောလိုက်ရင်တော့ဗျာဟိုသူတို့တွေအသိပြန်နေနေကြပြီဗျ။ကျမ်းမာရေးအရာတော့တော်တော်မသိတော်ကြတော့ဘူးပေါ့
။စစ်ဘေးရှောင်ပြည်သူတွေအတွက်ဒီကျမ်းမာရေးဆောင်ရှားမှုနောက်ဒီပုံမှန်စာဝတ်နေရေးအတွက်ကဘယ်လိုဖြည့်ရှင်းနေတာကိုတွေ့ရလဲခင်ဗျာ
။ ICRC ကိုတဲ့နိုင်ငံကတက်ချင်နေအဖွဲ့ကလာပါတယ်။သူတို့လည်းဒီစိုက်ပါတယ်။စာအုပ်တွေဘာတွေပေးထားတာလဲကျွန်တော်တွေ့ရတယ်။ဘလူးဝဲပြပြရာတီတို့ကကြမ်းနေကစောင်းနေလည်းဖြစ်တော့တောင်ပေါ်ဒေသကအေးတံကိုတော်တော်ခံရတယ်နောက်တစ်ခုကသူတို့ရှာဖွေစားပောက်တဲ့တောင်ယာနဲ့ပဲသူတို့အသက်မွေးကျင်ကြတယ်ကအဲ့တော့ကျမအင်းနဲ့ပတ်သက်လို့ခုနကနိုင်ငံကစစ်စစ်နေအဖွဲ့အစည်းတွေဒေသခံဟိုအရက်ဖက်လူမှုအဖွဲ့အစည်းတွေကနေလည်းများတော့စားချောက်တယ်ပေါ့လေဒါပေမဲ့ဒီဟာအတိုက်အခံတစ်ခုပဲရမှာပေါ့
စီပေးဆောင်ပြည်သူတွေနောက်ကလေးတွေအတွက်ပေါ့နော်ဟိုကစားစရာကအစာအဝတ်အထည်အစားတောက်တွေကိုလှူဒန်းခဲ့လို့သိရပါတယ
်အများပြည်သူကောင်းမှုပါပဲကျွန်တော်တို့ရုံးကိုလာပြီးတော့တကူကလှူတဲ့လူတွေရှိတယ်။ကျွန်တော်ကန်တော်ကြီးသောင်းမှာလုပ်တဲ့ခွဲမှာလည်းလာပို့ကြတာတွေရှိတယ်။ခလေးခလေးချင်းပြေးကြတဲ့အယုတ်ကလေးတွေကအဲ့ဒီဘဝကလေးတွေကဒီကကလေးတွေပို့လိုက်တဲ့မြေတောင်အပြေဝရတယ်။သူတို့ကြည်ကြည်နူးနူးရှိကြတယ်ပေါ့။ကျွန်တော်တို့ကတော့ဒီရုပ်ဝတ္ထုပစ္စည်းတွေမကပါဘူး။မြေတောင်နဲ့စာနာမှုတွေကကျွန်တော်တို့ပေးနိုင်ခဲ့တယ်
။ဒီ100နဲ့ Hyper Scan မှာစီပေးဆောင်ပြည်သူဦးရေဘယ်လောက်ရှိမလဲခင်ဗျ။ခမန်းကြီးပေါ့
။ဟုတ်ကျွန်တော်တို့ရောက်တဲ့ကင်းနှစ်ခုလုံးကလည်းထောင်ကျော်လောက်တော့ရှိတယ်ဗျ။ညာတာကတော့ဗျတကြီးရွယ်အိုတွေနဲ့မိမသားတွေများတယ်ခလေးတွေများတယ်ကတခက်ခဲရှိတာဗာလဲဆိုတော့အတိုင်းသားတော်တော်များများကဗမာစကားမတတ်ကြဘူးအဲ့တော့သူတို့ဒေသခံတိုင်းသားတွေကပဲစကားပြန်လုတ်ပေးကြရတယ
်တနိုင်ငံလုံးအပြစ်ခက်ရဆဲလုံနေပေမဲ့စစ်ပွဲတွေဆက်ဖြစ်နေတယ်ပြည်သူတွေလည်းပဲဒီစစ်တံကိုဆက်ပြီးတော့ခံနေရတာပေါ့နော်ဒါနဲ့ပတ်သက်ပြီးတော့နောင်တက်လာမယ့်အစိုးရအနေနဲ့ကိုဘာတွေလုတ်ပေးဖို့လုံမလဲခင်ဗျ
အခြေခံကကျွန်တော်တို့ဒီမှာဟိုဒီမိုကရေစီရေးလာခြင်းမကဘူးဆက်ပြီးပြည်ထောင်စုတည်ဆောက်ရေးဆိုတာကတွဲပြီးတော့နှလုံးသွင်းကြဖို့ကျွန်တော်တို့ဗျာအခွင့်အကြုံတိုင်းအားလုံးကိုမြစ်တာရက်တိုက်တွန်းနေတာပဲဒါဆိုဆိုတော့ဒီအနာတွေကဟိုလွတ်လပ်ရင်းနဲ့အတူပါလာခဲ့တဲ့ကြည်ချင်းစစ်မီးလေအဲ့ဒါအကုန်လုံးကဆက်ပြီးပြည်ထောင်စုမရောက်သေးသေးတော့ဒီပြစ်ပခါတွေရှိနေမှာပဲအဲ့တော့အခုကတော့ဒီမိုကရေစီနီးကြကြရွေးချယ်တင်ပြလိုက်တဲ့အစိုးရနဲ့တိုင်းရင်းသားတွေနဲ့စကားပြောခွင့်ရရင်တော့ဒီကြေညာတွေကိုရှင်းဖို့လမ်းစာတော့ရနိုင်မှာကျွန်တော်ထင်တယ်။အခြေခံကြတဲ့အချက်တွေနဲ့သဘောတူပြီးတော့အတိုက်အခိုက်တွေတကယ်ရပါဖို့လိုတယ်ဗျ။ဆိုတော့အဲ့ဒီဒေတာတွေမှာတိုင်းရင်းသားတွေတက်ကလမ်းပန်းဆက်တွေအစအသင်ကျောင်းအစတစ်ခက်ရှိတယ်
ရှိသရှိပွင့်လင်းလူအဖွဲ့အစည်းအနေနဲ့ကောဒီလိုပြိပခါတွေခြုံငိမ့်ဖို့အတွက်ပေါ့နော်ဘလို့အခန်းကဏ္ဍကနေဆက်ပါဝင်နေမှာပါလဲ
ကျွန်တော်တို့ကအရက်ဖက်လူအဖွဲ့အစည်းပါနိုင်ငံရေးအရာကျွန်တော်တို့လုံနိုင်တဲ့အစွမ်းရှိတဲ့စွန်းလေးပွဲတွေမှာလည်းလိုအပ်တဲ့လောက်တော့ကျွန်တော်တို့အားဖြည့်ဆိုလဲဖြည့်ပေးပါမယ်ပြည်သူတွေတိုင်းရင်းသားတွေသူတို့ရဲ့ဆွေးအားတက်တာမှုတွေသူတို့ရဲ့စွမ်းရည်တက်တီတွေကိုမြင့်ပေးတာမျိုးပြီးတဲ့အခါကျရင်သူတို့ရဲ့ကိုစားပြုမှုရထားတဲ့သူတွေကိုစွန်းလေးပွဲကိုတက်စီချင်တာမျိုးပေါ့ဗျာငင်းညာနဲ့ပြည်တော်စုရင်းနဲ့အတူဟိုလူခွင့်ရင်းနဲ့လူကုန်သက်စာပြည့်တဲ့နိုင်ငံတစ်ခုဖြစ်တော့ကျွန်တော်ရောက်စီချင်ပါဗျာ
ဒါကတော့ကိုမင်းကိုနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမိတ်ဆက်ပေးကြပါမယ်။
ရရှိမြတ်မအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အမိုက်ကောက်လှူရှာမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကျတဲ့လှူရှာမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းဝိုင်းကိုအခြေခံကျကျပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှူရှာမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါသလဲ။အခုလာမယ့်စနေညပိုင်းတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုတင်ပါရစေခင်ဗျာ။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါရစေ။ခုဆက်လက်ပြီးတော့ကဘာတလွန်းခေါင်းဆောင်တွေဟာယာတိဥရုဖောက်ပြန်မှုကိုလျှော့ချနိုင်မှုစ조사နေတဲ့အချိန်မှာယာတိဥရုဖောက်ပြန်မှုတန်းစိုးစိုးဝါခံနေရတဲ့မြန်မာနိုင်ငံအတွက်နောက်တက်လာမယ့်အစိုးရကသဘာဝပတ်ဝန်းကျင်အရေးကိုဦးစားပေးဆောင်ရွက်ဖို့မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကထောက်ပြထားတဲ့အကြောင်းကိုပြောပြကြပါမယ်။အပြည့်စုံကိုနန်းလောင်ကတင်ပြထားပါရခင်ဗျာ။
နိုင်ငံပေါင်း195နိုင်ငံကခေါင်းဆောင်တွေဟာကမ္ဘာရာသီဥတုပြောင်းလဲမှုကိုကာကွယ်ဖို့ဆိုတဲ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်မှုအတွက်ပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးနေကြပါတယ်။ဘွန်မြို့အခြေစိုက်အကြံပေးအဖွဲ့ဖြစ်တဲ့ German Watch က2016ခုနှစ်ကမ္ဘာရာသီဥတုအနေနဲ့အညွန်ကိန်းကိုထုတ်ပြန်ခဲ့ရမှာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်အများဆုံးအဆိုးဆုံးခံရတဲ့နိုင်ငံထဲမှာမြန်မာနိုင်ငံကဒုတိယနေရာမှာရှိနေပါတယ်။တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့အလေးထားမှုမရှိခဲ့တဲ့အတွက်ယာရီဥတုဖောက်ပြန်မှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရတာနဲ့ပတ်သက်လို့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့မြန်မာအစိမ်းရောင်ကွန်ရက်ကတာဝန်ခံဒေါက်ဒေးဗစ်တန်စင်က VOA ကိုအခုလိုပြောပါရစေ။
1980လောက်ခေတ်ကဒီ Global Warming and Climate Change ကိုပြင်းထန်ကြဖို့ IPCC ရောဘာအကုန်လုံးဝိုင်းပြောနေတဲ့အချိန်မှာနိုင်ငံတိုင်းမှာရှိတဲ့ခေါင်းဆောင်တော်များများဟာသောဂရုမစိုက်ခဲ့လို့ဥက္ကဘာကြီးကဒီနေ့ဆိုရင်ယာတိဥဒုဟာတော်တော်လေးကိုပြင်းပြင်းထန်ထန်မြဝါဖြစ်နေနေရလေရေကြီးကြီးတယ်တော့မုန်တိုင်းကြီးဖြစ်တယ
်ပွင့်လင်းစားပြုတ်လာတဲ့မြန်မာနိုင်ငံမှာကာတင်သွေးမှုတွေများလာတာကြောင့်ရင်ကျောပိတ်ဆို့မှုတွေများလာတဲ့အပြင်လေထုညဉ့်ညံမှုတွေကလည်းတိုးလာပါတယ်ဒါကိုလူတွေသတိပြုမိလာစေဖို့အတွက်ဂေဟာဟီတာဆိုတဲ့အဖွဲ့ကလည်းစပိန်စီးပြီးတော့လှုပ်ရှားမှုတွေကိုစပီးလှုပ်လာနေတာပါအဖွဲ့ရဲ့အစီအစဉ်ဖြစ်မြောက်ရေးအတွက်ဦးဆောင်လှူရှားနေတဲ့ကိုတော်နေတွန်းကသူတို့အဖွဲ့ရဲ့လှူရှားမှုတွေကို VOA ကိုအခုလိုပြောပါရယ
်။ဒီမှာပြည်ရင်းမှာကျွန်တော်တို့ကားတွေအရင်ပြနေတဲ့တော့ပေါ့ဒီလိုကလုံးဝလူတွေကစပိန်စီးနေပြီးတော့ကားတွေဆော့ချပြီးတော့ကားကိုဆော့ချဖို့အတွက်ကြိုးစားနေကျွန်တော်တို့ဒီမှာနေတဲ့ကားတွေတအားတောက်လျှောက်သွင်းနေပြီးတော့လူတိုင်းကကားစီးကိုကြိုးစားနေတဲ့အချိန်မှာကျွန်တော်တို့လူတွေကဒီလေးလမ်းတစ်ခုနေနေတော့ဒါလေးလည်းစပိန်စီးလို့ရပါတယ်သူတို့တော့ကြတဲ့နေနေပါတော့
ဒီလိုလှူရှားနေပေမဲ့လူထုအာယုံဆိုင်မှုကထင်တယ်လို့မရသေးဘူးလို့သူကဆိုပါတယ်အိနေချင်းတရုတ်နိုင်ငံမှာတဘာဝပတ်ဝန်းကျင်ညံ့ညမှုကြောင့်စီးပွားရေးလူမှုရေးတွေကိုပါထိခိုက်နေရတာကိုသာတကားယူသိတဲ့အပြင်အစိမ်းရောင်ကွန်ရက်ကနေမြစ်ဆုံစီမံကိန်းကိုတားမြစ်ရတဲ့အကြောင်းရင်းကိုလည်းဒေါ်ဒေဝီတန့်စင်ကခုလိုပြောပါတယ
်ဒီမြစ်ဆုံဆိုတဲ့နေရာမှာအရာဝတီနဲ့လည်းတက်ဆိုင်တယ်မိခမလီခာနေပြီးတော့အရာဝတီဒီအမျိုးသားရေးလက္ခဏာရှိတဲ့မြစ်မိခင်နဲ့တူတဲ့မြစ်ကြီးဖြစ်တဲ့အတွက်ကြောင့်ဒေါ်လေးတို့ကမထိခိုက်စေချင်တာပါနောက်တစ်ခုကတိုင်းရင်းသားတွေကိုအလေးထားတဲ့အနေနဲ့လည်းဒါဟာကချင်ဒေသမှာစပြီးတော့ဒီအေရဝီကမြဖြားခံတာပေါ့နော်အဲ့တော့သူတို့မှလည်းသူတို့ tradition နဲ့သူတို့ရဲ့ delay တို့ဘိုးရာတို့နဲ့ဒီမြစ်ဆုံကိုသူတို့တံမိုးထားတာအဲ့တော့အေရဝီကိစ္စကိုပြန်ပြီးလုပ်မယ်ဆိုရင်တော့ဒ တဘာဝပါဝင်ခြင်းချင်းချင်းကြီးလုပ်နေတဲ့လူတယောက်အနေနဲ့ဒါဆိုရတဲ့ဖြစ်ဖြစ်ဒေါ်လေးတို့ကတော့မလုပ်ဖို့ပြောမှာလေ
စွမ်းအင်လိုအပ်ချက်ကြီးမာတဲ့မြန်မာနိုင်ငံဖို့နေစွမ်းအင်ကအသင့်တော်ဆုံးဖြစ်မယ်လို့လဲဒေါ်ဒေဝီတန့်စင်ကပြောပါတယ်။နောက်တက်လာမယ့် NLD အစိုးရတစ်အနေနဲ့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ပညာရှင်တွေရဲ့အကြံဉာဏ်ရယူသင့်တယ်လို့သူကပြောပါတယ်ရှင်
။နန်းလောင်ဖြစ်ပါတယ်။ခုဆက်လက်ပြီးတော့ပြီးခဲ့တဲ့နှစ်ကပိုလီယိုကင်းရှင်းတဲ့နိုင်ငံဖြစ်ကြေညာထားတဲ့မြန်မာနိုင်ငံမှာအသွင်ပြောင်းပိုလီယိုရောဂါပိုးတွေ့ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနှစ်အတွင်းအသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရသူ2ဦးတွေ့ရှိထားပြည်ထဲနောက်မှာတော့နိုင်ငံတော်ပိုလီယိုကာကွယ်ဆေးတိုက်ကြွေးမှုကိုအရှိန်မြင့်ဆောင်ရွက်ကြဖို့နဲ့ပိုလီယိုကူးစက်မှုမရှိရေးအတွက်ကာကွယ်ဆေးစနစ်ကြတိုက်ကြွေးကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတို့ကတိုက်တွန်းလိုက်ပါတယ်။အသွင်ပြောင်းပိုလီယိုကူးစက်မှုမဖြစ်အောင်ဘာတွေသတိထားဖို့လိုအပ်မလဲဆိုတာကိုတော့မတ်တငီထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
လက်ရှိတိုက်ကျွေးနေတဲ့ပိုလီယိုကာကွယ်ဆေးတွေကနေတဆင့်ဖြစ်ပေါ်လာတဲ့အသွင်ပြောင်းပိုလီယိုရောဂါကပိုလီယိုရောဂါအရင်ဘိုးအတိုင်းပဲကူးစက်ခံရသူကိုအန္တရာယ်ဖြစ်စေပြီးအခုနောက်ပိုင်းပြောင်းလဲလိုက်တဲ့ပိုလီယိုရောဂါကာကွယ်ဆေးထိုးဆေးတစ်ကတော့အသွင်ပြောင်းပိုလီယိုမဖြစ်စေဘူးလို့မြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရေးမှူးဆေးတက္ကသိုလ်တက်ကလေးကျန်းမာရေးနဲ့ပညာဌာနအငိမ့်စားဌာနမှူးပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်။အသွင်ပြောင်းပိုလီယိုဗိုင်းရပ်စ်ဆိုတာဘာလဲဆိုတော့ဒီကာကွယ်ဆေးရရသောပိုလီယိုပေါ့နော်
ဟုတ်
ကဲ့အဲ့ဒါတွေကတော့ကြိုကြားတက္ကသိုလ်မှာဖြစ်ပါလေအဲတက္ကသိုလ်မှာဒီနေ့ဆို18ယောက်လောက်ရှိမှာပေါ့အဲ့ဒီကဒါကျွန်တော်စီက2ယောက်လောက်ရှိသွားတယ်ဒီနေ့မှာအသွင်ပြောင်းပိုလီယိုကတော့ဒီပိုလီယိုရောဂါဖြစ်ရင်ဟိုသူကတော့တကယ်ပိုလီယိုလိုပဲသူကခြေလက်မတန်တာပါညာဖြစ်နိုင်မှာဒါပေမဲ့သူကနေတပြင်ကူးမဲ့ကလေးတွေမှာတော့ဒီကာဝယ်ဆေးတွေထပ်တိုက်လိုက်လို့ရှိရင်အဲသက်သာသွားတယ်ပေါ့နော်ဒါကြောင့်လဲကျွန်တော်ကအခုချိန်မှာဒီအထိုးသေးပါထဲတာဖြစ်ပါတယ်။ဒါလည်းနောက်ဒုတိယချိန်ကာဝယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးသေးပါထဲတယ်။ပိုလီယိုထိုးသေးကြတော့တစ်နှစ်သုံးပါနော်။ပိုလီယိုကို3မျိုးသုံးပါတယ်။ဒါပေမဲ့သူကတော့အသေးပေါ့။ကိုယ်အသေးအောင်တက်ပြီးတော့မှထိုးတာဆိုတော့ခုနပြောတဲ့အသွင်ပြောင်းပိုလီယိုမျိုးမဖြစ်နိုင်ဘူး
။ပိုလီယိုကာကွယ်ဆေးတိုက်ကျွေးထားသူကလေးငယ်တွေရဲ့မစင်ကနေတဆင့်ကူးစက်ဖြစ်ပွားတဲ့အသွင်ပြောင်းပိုလီယိုကူးစက်မှုကနေကြိုတင်ကာကွယ်နိုင်တဲ့အခြေအနေကိုလည်းမြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရေးမှူးပါမောက်ခဒေါက်တာစောဝင်းကအခုလိုပြောပါတယ်
။အော်ဆောင်ရတော့ဒီပိုလီယိုကဒီရေကနေကူးစက်တယ်ပေါ့နော်။ဆိုတော့ဒီပိုလီယိုပိုးရှိတဲ့လူကဝင်သွားတဲ့အထက်မှာပိုးပါသွားမယ်။အဲဒီဟိုကတနည်းနည်းနဲ့တန်းတဲ့လူတယောက်ရဲ့အစာအတော့ထဲဝင်သွားရဆိုရင်ကူးစက်နိုင်တယ်ပေါ့
။မြန်မာနိုင်ငံတွင်းမှာတွေ့ရတဲ့အသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရမှုဟာနေဆက်ဖြတ်ကျော်ကူးစက်တာဖြစ်နိုင်တယ်လို့မြန်မာနိုင်ငံတွင်းကမတိမငြိမ်ဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးတိုက်ကျွေးမှုလေဟင်းရတာတွေကြောင့်လည်းဖြစ်နိုင်တယ်လို့ပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်။တစ်ခါကြီးကလည်းဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဘက်ကမဟုတ်ခင်လည်းတစ်ဆက်နိုင်ငံဝင်လာတာလည်းဖြစ်နိုင်တယ်။အဲ့တော့ရေးကြည့်ရပါလဲဆိုတော့ကျွန်တော်တို့ရဲ့ routine immunization လို့ခေါ်တဲ့ပုံမှန်ကာကွယ်ဆေးတိုက်ကျွေးတာပေါ့နော်။အဲ့ဒါကကလေးပိုလီယိုကလည်းဒီ routine immunizationပုံမှန်ကာကွယ်ဆေးတိုက်ကျွေးမှာပါတယ်။ဒါပေမဲ့ဒီရခိုင်ဘက်ကတချို့နေရာတွေမှာတော့ဒီ conflict ပေါ့နော် conflict area တွေအဲ့လိုလူမျိုးရေးပတိအော်ရင်ပေါ့မတည်ငြိမ်နိုင်ငံရေးမတည်ငြိမ်မှုကြောင့်သွားမတိုက်နိုင်တဲ့ဘာသာနှုံးနေနည်းနည်းရှားလာရှိပါတယ
်။ပိုလီယိုကူးစက်ခံရမှု၃နှစ်တိတိကင်းရှင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့2014ခုနှစ်ကမှမြန်မာနိုင်ငံဟာပိုလီယိုရောဂါအရင်းဘူးလုံးဝကင်းရှင်းတဲ့နိုင်ငံအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအသိအမှတ်ပြုထားတာဖြစ်ပါတယ်။ဒီအခြေအနေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အတွက်2016ခုနှစ်ဧပြီလကုန်မှာပိုလီယိုကာကွယ်ဆေးတစ်ကိုပြောင်းလဲသုံးစွဲသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒါအပြင်ပိုလီယိုကာကွယ်ဆေးကနေတဆင့်ဖြစ်လာတဲ့အသွင်ပြောင်းပိုလီယိုတွေ့ရှိရတဲ့အခြေအနေတွေကိုလည်းကြာသပတေးနေ့မှာကျန်းမာရေးဝန်ကြီးဌာနကပြည်သူကိုအကြေတဝင့်ရှင်းလင်းပြောကြားဖို့ရှိပါတယ်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတောက်ကြာနေမနက်ခင်းစီစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းမနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်ပါတယ်အခုဆက်လက်ပြီးတော့ဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ဖလောင်းဖွဲ့ဖန်သွားတယ်ဟိုပန်တီရခံတဲ့နော်မင်းခါတီရခံတဲ့တူအမြဲဆုံးလူပြောလို့ပါဗောနော်
ဟုတ်
အကြာလောက်ရှိလူမျိုး
ဒါကတော့ဒီတစ်ပတ်တိုင်းရင်တရင်လှော်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင် American Style Indian 3 English စာသင်ခန်းစာအစီအစဉ်နဲ့ကျမ်းမာရေးကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးတော့ဒေါ်လှလှတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
။တို့ရရှိများရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
Now, ta na sin chi ja ya aw.
Say, let me foot the bill for this.
De be ga ro, jama pi pya si su da be phit par de. Di niya ma, foot, foot ga, kriya a ni ne tong tha ra phit pi, bans ga de be ga ro, site thau pi de tabor be phit par de. Tatiya de myu pyo nai da ga ro.
Here, let me. It's my treat.
Now, ta na sin chi ja ya aw.
Here, let me, it's my treat.
အဒီဘယ်ကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာ TREAT treat ကအဒီဘယ်မျိုးမျိုးရှိပါတယ်။စိတ်ချမ်းသာရအောင်ကျွေးတာ၊ငွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညီညွန်းပြောဆိုတာဖြစ်ပါတယ်။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြေးဆိုရင်ရောဘယ်လိုပြောမလဲ
။ Dutch treat.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Dutch treat.
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch.
နောက်ခေါက်နားဆင်ကြည့်ကြရအောင
်. Go Dutch.
ဒီနေရာမှာ D-U-T-C-H Dutch ကဘေးကလာတယ်လေ။ရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံက Dutch ကလာတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်။ဆစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်။ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါလေ။အဲ့ဒါကတော့ထူးစင်ကပေါ့။ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေ။ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပီးကြီးဆိုတဲ့သဘောရောက်ပါတယ်။သောရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်။အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပီးကြီးဆိုရင်နော
် Dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ ဒေါ်လလသန်းစီစဉ်နေဆက်ထားတဲ့ American Style Indian တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနှာခေါင်းကွဲအာခံကွဲယောဂအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံအပါဝင်အရှိတောင်အရှမှာနှာခေါင်းကွဲနှာခမ်းကွဲအာခံကွဲယောဂအဖြစ်များနေပြီးကုသမှုမခံယူရင်နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘယ်လိုကာကွယ်မလဲဆိုတာနဲ့ပြန်ကောင်းအောင်ဘယ်လိုကုသနိုင်ပါသလဲ။ဒီယောဂအကြောင်းသွားဘက်ဆိုင်ရာစစ်တက္ကသိုလ်ရန်ကုန်မေယိုနဲ့ခရင်ခွဲစိတ်ကုပညာဌာနဌာနမှူးပမောက္ခဒေါက်တာဝင်းနိုင်ငံကိုကိုဝင်းမင်းကဆက်သွယ်ပြီးဆွေးနွေးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
Okay ပမောက္ခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီနှကန်းကွဲအာကောင်ကွဲပေါ့ဆရာเนาะဖြစ်တာမြန်မာနိုင်ငံမှာအဖြစ်များလားဆရာကြီ
းမြန်မာနိုင်ငံမှာအဖြစ်များပါတယ်ကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံတွေမှာတော့ပို့ပြီးတော့အဖြစ်များတာကိုတွေ့ရတာပေါ့เนาะကျွန်တော်စစ်တမ်းနေရလေဟိုရှေ့တိုင်းနိုင်ငံတွေမှာပေါ့နော်ကလေး900ကနေပြီးတော့900မွေးလို့ရှိရင်တယောက်မှာနှကန်းခွဲအာကောင်ခွဲပါလာတယ်လို့ကျွန်တော်တို့သိရှိရပါတယ
်ဟုတ်ကဲ့ဆရာဒီနှကန်းခွဲအာကောင်ခွဲယောဂဆရာကြီးအဓိကဘာကြောင့်ဖြစ်ရတာလဲ
အကြောင်းရင်းတစ်ခုရဲ့တဲ့မျိုးမျိုးသောအကြောင်းရင်းများအကြောင်းဖြစ်တာပေါ့နော်အဲ့တော့ကြာများသောအားဖြင့်မျိုးဗီဇအကြောင်းလည်းဖြစ်တာပေါ့နော်မျိုးဗီဇအကြောင်းကကျွန်တော်20ရာခိုင်နှုန်းလောက်ကမျိုးဗီဇအကြောင်းဆိုပြီးတွေ့ရှိရပါတယ်ကျန်တဲ့ဟာတွေကတော့မိခင်အကြောင်းပေါ့နော်ဥပမာမိခင်ကကိုဝင်ဆောင်ချိန်မှာအာဟာရချို့တဲ့တာတို့ဒါကြောင့်မလို့နှကန်းခွဲအာကောင်ခွဲတဲ့စီးပွားရေးနှိမ့်ချတဲ့လူတွေမှာဖြစ်တာပို့ပြီးတော့တွေ့ရတာပေါ့နော်အာဟာရချို့တဲ့တာနောက်မိခင်ကစိတ်ဖိစီးမှုများတာနောက်တစ်ခုကကိုဝင်ဆောင်ချိန်မှာစစ်လေအရက်တောက်တာပေါ့နောက်တစ်ခုကဒေသအင်္ဂါချုံရင်းစေတဲ့ဆေးတွေတောက်မိတာပေါ့နော်ကိုဝင်ဆောင်ချိန်မှာဒါမှမဟုတ်လေဓာတ်ရောင်ကြီးတင်တာပေါ့နော်ဓာတ်ရောင်ကြီးပြီးခံရတာဒါမှမဟုတ်လို့ရှိရင် virus infection ပေါ့ကူးစက်ခံရတာဒါမှမဟုတ်လေအသက်ကြီးမှကိုဝင်ဆောင်တာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီမျိုးရိုးဗီဇကိုတော့ကာကွယ်ဖို့ခက်ပေမဲ့ခုနကဒီမိခင်ကနေတဆင်ပေါ့နော်အာရချို့တဲ့တာပါဝင်အဲ့လိုကိစ္စမျိုးတွေကတော့ဆရာကြီးအစုံတရာကာကွယ်လို့ရနိုင်တယ်လို့ပြောလို့ရတာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီချိန်မှာမိခင်ကကိုဝင်ဆောင်ခြင်းအတွင်းမှာအဲ့လိုလေအာဟာရဟိုမချို့တဲ့အောင်ပေါ့နော်အာဟာရပြည့်ဝအောင်စားဖို့လိုတယ်စိတ်ပြည့်စုံမှုတွေရှိခဲ့လို့ရှိရင်လည်းအဲ့ဒါတွေပြည့်ပြောင်းဖို့လိုတာပေါ့နော်နောက်တစ်ခုကအဲ့ဒီချိန်မှာကလေးတရေသားကိုပြက်စီတဲ့ဆေးတွေပေါ့နော်အမှန်ကိုကပြနေတဲ့အိုကြီးပေါ့နော်ဒီကနေ့တာဖွားဆရာဝန်ကိုပြရတယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်ပေးတဲ့ခြေတွေကိုပဲကိုကတောက်ဖို့ပေါ့နော်။ကျန်တဲ့ဟာတွေတောက်မယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရှိရင်တော့ဒါတွေကကွာကွယ်လို့ရပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီနှကန်းကွဲအာကောင်ကွဲယောဂဖြစ်လာပြီဆိုတော့ဆရာရေဘလို့ပြဿနာမျိုးတွေကြုံရလဲရှိတယ်ဆရာ
။နှကန်းကွဲအာကောင်ကွဲတွေကလေးတွေမွေးလာပြီဆိုလို့ရှိရင်တော့ကျွန်တော်ပြဿနာလေးတွေရှိတာပေါ့နော်။ပြဿနာအထူးသဖြင့်ပထမဆုံးပြဿနာကလေးကအာကောင်ကွဲနေတဲ့အတွက်ကလေးကိုမိခင်တို့တိုက်တဲ့ကံမှာပြဿနာရှိပါတယ်။ကလေးကမိခင်တို့ကောက်ကောက်မစွနိုင်ဘူး။အဲ့တော့ကြတော့ကလေးကအာဟာရချို့တဲ့တာတော့ဘာလို့လဲချိန်ဝါနိုင်တာပေါ့အဲ့တော့ကြတော့ feeding problem လေးတွေရှိတာပေါ့အဲ့ဒါကိုကျွန်တော်တို့ကဖြေရှင်းရမှာပေါ့နော်အဲ့တော့မိခင်တို့ဖြစ်နိုင်လို့ရှိရင်ခွက်နဲ့ညှစ်ပြီးတော့ခံမယ်ခံပြီးလို့ရှိရင်တန်ရှင်းတဲ့ဇွန်လေးနဲ့ကလေးကိုခေါင်းလေးကိုထောင်ပြီးတော့လေအဲတိုက်ပြီးလို့ရှိရင်တော့ကလေးကဟိုတီးလည်းမတီးတော့ဘူးပေါ့နော်ဒီပြုံထဲကိုလည်းအစာဟိုမကြတော့ဘူးကလေးကကောင်းကောင်းအဲ့ချင်းကြလို့ရှိရင်အစာဝင်မှာပေါ့နောက်တစ်ခုကကြတော့အခြားဖြည့်ဆွဲအစာတွေကိုလည်းပုံမှန်ကလေးတွေအတိုင်းချွေးတဲ့အခါမှာသေးတယ်လို့ချူရမှာပေါ့အဲ့ဒီချိန်မှာကျွန်တော်ကအချိန်ယူပြီးတော့ဖေးမွေးဖို့လိုအပ်ပါတယ်နောက်တစ်ခုကကလေးတွေမှာဖာပြဿနာရှိနိုင်တယ်ဆိုလို့ရှိရင် psychosocial ကလေးတွေမဟုတ်ဘူးကလေးမိဘမှာလည်း psychosocial problem ပေါ့နော်သူတို့ကမွေးလာတယ်ဆိုလို့ရှိရင်အဲ့ဒါလေးတွေနှကန်းကွဲအာခံကွဲဖြစ်နေတဲ့အတွက်သူတို့မှာဟိုစိတ်ကံစားမှုတွေရှိမှာပေါ့နော်အဲ့ဒီချိန်ကြလို့ရှိရင်ဒီဟာတွေကပြုကျင်လို့ရတယ်ဆိုတာကိုကျွန်တော်တို့ကပြင်ပြပေးရမှာပါပြောပြရမှာပါနောက်တစ်ခုကကလေးတွေအာခံကွဲခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအာခံဘလောက်ပဲပြန်ချုပ်ချုပ်ကလေးကနှာခေါင်းတံပါနေတာပေါ့နော်စကားပြောရင်နှာခေါင်းတံပါနေ။အဲနှာခေါင်းတံပါနေတာကိုလည်းကျွန်တော်တို့ကပြင်နိုင်လို့ရှိရင်တော့ speech language pathologist ပေါ့နော်။အဲစကားပြောတာကိုလေ့ကျင့်ပြီးတဲ့ pathologist ဟိုဆရာဝန်နဲ့လေဆရာဝန်နဲ့တိုင်ပင်ပြီးတော့စကားပြောတာကိုပါလေ့ကျင့်ပြီးဖို့ကျွန်တော်တို့ကလိုအပ်တာပေါ့နော်။နောက်တစ်ခုကကြတော့အဲကလေးတွေမှာနားနဲ့ပတ်သက်တဲ့ယောဂတွေရှိလာနိုင်၊ဥစဉ်တွေပါလာနိုင်တယ်။နောက်အာခံခွဲကြောင့်မလို့နားယောဂတွေလည်းဖြစ်လာနိုင်တယ်။နောက်တစ်ခုကကြမူရပါနှလုံးယောဂါတွေရှိနိုင်တယ်။နှခမ်းကွဲအာခံကွဲတဲ့အတွက်အဲ့ဒီကွဲပြီးမှရှိတဲ့သွားတွေကကျွန်တော်သွားတွေထက်မယ်၊သွားတွေမညီမညာဖြစ်မယ်၊သွားအပြည့်မပေါက်တာတွေရှိမယ်၊ပုံစံမမှန်တဲ့သွားတွေရှိမယ်၊ပိုနေတဲ့သွားတွေအဲ့ဒါတွေကိုသွားဆရာဝန်နဲ့တိကျပြပြီးတော့ကုသမှုတွေလုပ်ရပါလို့ဆရာ
။ဟုတ်ကဲ့ဆရာ။ဒီဖြစ်လာခဲ့ပြီဆိုတော့ဆရာရေနော်။ဒီယောဂါနဲ့ပတ်သက်ပြီးတော့ကုသမှုအပိုင်းဘာတွေသိထားတယ်လဲဆရာ
။နှကန်းခွဲအာခံခွဲဖြစ်လာပြီဆိုလို့ရှိရင်ခွဲစိတ်ကုသခြင်းအပြင်ကျွန်တော်တို့ပုံမှန်ချင်းမျိုးပြန်လဲရောက်ရှိအောင်လုပ်လို့ရပါတယ်ကုသတဲ့အခါမှာတော့အဆင်ဆင်ရှိတာပေါ့နော်တစ်ခါတည်းတစ်ချိန်နဲ့ခွဲတာတဲ့အဆင်ဆင်ပေါ့ဥပမာ နှခမ်းခွဲရဆိုရင်နှခမ်းခွဲတာကိုအရင်ခွဲတာပေါ့နော်ခွဲမယ်နောက်နှခမ်းအောင်အာခေါင်ခွဲရဆိုလို့ရှိရင်နှခမ်းအရင်ခွဲမယ်ပြီးလို့ရှိရင်အာခေါင်ခွဲမယ်ပေါ့နော်အာခေါင်ခွဲပြီးလို့ရှိရင်နောက်ကြံတဲ့ဟာတွေပေါ့နော်ဥပမာနှာခေါင်းပြင်တာတို့နော်သွားတွေပြင်တာတို့အဲ့ဒါတွေပါကျွန်တော်တို့ဆက်လုပ်ရတယ်နောက်ပြီးတော့အတန်ကနှာခေါင်းတန်ပါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါတွေကိုပြန်ပြီးတော့ပြင်ပြင်ရတာရှိပါတယ်ညာတော့အဖြစ်နှာခမ်းခွဲမယ်ဆိုလို့ရှိရင်နိုင်ငံတကာစံချိန်စံညွန့်ရနှာခမ်းခွဲတယ်ဆိုလို့ရှိရင်ခွဲတဲ့ဟိုအချိန်လေးကိုတတ်မှတ်ထားတာရှိတာပေါ့နော်ကလေးကဆက်ပါတာဖြစ်ရမယ်ပေါ့ဟိုလေးချိန်ကအနည်းဆုံး10ပေါင်ရှိရမယ်အဲ့တော့အတွင်းနေဦးရမှာပါတဲ့ဟီမိုဂလိုဘင်ဆိုတာလေအဲ့ဒါ10ဂရမ်ပေါ့နော်အနည်းဆုံးရှိမှကျွန်တော်တို့ကခွဲစိတ်ကူတာလို့ရပါတယ်ဒါကနှာခမ်းခွဲတာပေါ့လေနောက်တစ်ခုကအာခေါင်ခွဲတာကြတော့ကလေးရဲ့အသက်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာခွဲစိတ်လို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်အဲ့ဒီအချိန်မှာခွဲလို့ရှိရင်ကလေးကမီးစေးပြရတာလေပို့ပြီးတော့တင့်တော်တယ်နောက်ပြီးတော့ကလေးကခွဲစိတ်တဲ့တန်နဲ့ခံနိုင်တဲ့အတွက်အဲ့ဒါအဲ့လိုလုပ်ပါတယ်။နောက်ပိုင်းကျမှကျွန်တော်တို့ကဟိုတဖုံရိုးအစားထိုးတာဆက်လုပ်ရတယ်။နောက်မေးရိုးအစားထိုးပြုပြင်တာလုပ်ရတယ်။သွားရည်ကြီးတာတွေလုပ်ရတယ်။နှာခေါင်းပြင်တာတွေလုပ်ရတာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအစင်းစစ်ခွဲစိတ်ကုသတဲ့နေရာမှာအထူးဒီယူနာရီဘက်ကပေါ့နော်။သိတဲ့နေနေထားရရှိသေးလားဆရာ။ဥပမာဘယ်လိုနေရာတွေမှာခွဲစိတ်ကုသလို့ရလဲ
။ကျွန်တော်တို့မြန်မာပြည်မှာတော့နှာခေါင်းခွဲအောင်ခွဲစိတ်တဲ့ဌာနတွေကမေးရိုးနဲ့ဆိုရင်ခွဲစိတ်ကုပညာဌာန၊သွားဘက်ဆိုင်ရာစေတက်ကူရန်ကုန်မန္တလေးအဲ့ဒီမှာခွဲစိတ်လို့ရပါတယ်။နောက်မျက်နှာမီယိုသွားနေကြရင်အစားထိုးခွဲစိတ်ပြုပြင်မှုဌာနပြည်သူ့ဆေးရုံရန်ကုန်မန္တလေးနောက်မီယိုနဲ့ကြရင်ခွဲစိတ်ကုပညာဌာနကရင်တထောင်ပြည်သူ့ဆေးရုံနေပြီးတော့မှလည်းခွဲစိတ်ကုသမှုခိုင်လို့ရပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီခွဲစိတ်ကုသမှုလုပ်တဲ့နေရာပေါ်ပေါ်ဆရာနော်။ခွဲစိတ်ကုသမှုပြီးသွားတဲ့အခါမှာရောဆရာရေဒီလိုက်နာတဲ့အချက်တွေမျိုးဆောင်ရွက်ရှာရှိသေးလားဆရာ
။ကျွန်တော်တို့ကလေအဲ့ခွဲစိတ်တဲ့အခါမှာနှာခမ်းခွဲအာခေါင်ခွဲခွဲစိတ်တာပေါ့နော်နှာခမ်းခွဲခွဲစိတ်ပြီးလို့ရှိရင်တော့ကျွန်တော်တို့က9ရက်အတွင်းပေါ့နော်အာခေါင်ခွဲခွဲစိတ်ပြီးလို့ရှိရင်တော့ရက်20အတွင်းကတော့ကျွန်တော်တို့အရေးပဲတက်ရတာပေါ့နော်အရေးကနို့တို့ထမင်းရည်တို့စွပြုတ်တို့တတိရည်အဲ့ဒါတွေပဲတက်ရတာပေါ့နော်နှာခမ်းခွဲချိုးဖြီးတာတော့ကျွန်တော်တို့ကအခြေအနေပုံမှန်မူတည်ပြီးတော့9ရက်ကနေတစ်ပတ်အတွင်းပေါ့နော်အဲ့မှာပြုတ်လောက်တာပေါ့နော်အာခေါင်ခွဲချိုးဖြီးတာကတော့ဟိုကျွန်တော်တို့မလုပ်ပါဘူးခင်ဗျအာခေါင်ခွဲကတော့ကျွန်တော်တို့အသားချိုးနဲ့ချုပ်ပြီးတော့ဒီတိုင်းပဲထားပါတယ်ပုံမှန်အပြင်တော့ခွဲစိတ်ကုသပြီးငါရဲ့နဲ့တပတ်ကြာလို့ရှိရင်ကျွန်တော်ဆေးရုံအဆင်လို့ရပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်VOA American အတန်ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်။ VOE အစီအစဉ်မှာအတန်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်လည်နားထောင်ခြင်းနဲ့ဆိုရင် www.bamis.voenews.com မှာနားဆင်နိုင်ပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာနီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့တန်ရင်သားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာကြောက်ဖြူအထူးစည်းဝါးရေးဇုန်ကိုနေရာသတ်မှတ်ထားပြီးဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူမျိုးရေးပြဿနာတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြရတဲ့အကြောင်းတွေကိုကြားသိရပါပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဇင်ဘာလ၈ရက်နေ့မှာကျင်းပတဲ့လွှတ်တော်အစည်းအဝေးအတွင်း NCA စာချုပ်အပေါ်ကန့်ကွက်သူမရှိအတည်ပြုလိုက်တာဖြစ်ပါတယ်လွှတ်တော်ကနေစာချုပ်ကိုအတည်ပြုလိုက်တာဟာတိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်ရေးဆိုတဲ့မူနဲ့ ဲ့လဲစန့်ကျင်နေသလိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်ရမှာဖြစ်တဲ့အတွက်အားလုံးပါဝင်မှလွှတ်တော်မှာတင်သွင်းအတည်ပြုသင့်တယ်လို့ UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်အဖြစ်မြို့ရက်တောင်ဖက်၈ကီလိုမီတာခွဲအကွာကန်တီတိန်ချောင်းကရက်တိန်ကတ်တပြည်နယ်ချောင်းဝဆတဲ့ခြေရွာ၅ခုမှာမေအေရိယာဧက4000ကျော်တတ်မှတ်ထားပြီးဖြစ်ပါတယ်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှစတင်ကောင်တည်ဖော်မယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌယထာဘုတ်ဆောင်ရဲ့ဒုတိယဝန်ကြီးဥမြင့်သိန်းကဒီစီမာလာစံပိုင်းကလွတ်တော်မှာတင်ပြခဲ့ပါတယ်။စီမံကိန်းဆောင်တက်မှတ်ပေးဖို့နိုင်ငံတော်ဓမ္မတာဦးတင်းစင်ကပြည်ထောင်စုလွတ်တော်နယ်ကဒူရဦးရှိမန်းကိုစာရေးသားပေးပို့ခဲ့ပြီးလွတ်တော်မှာတင်ပြခဲ့တာပါ။အဲ့ဒီစီမံကိန်းမှာရေနဲ့စိတ်ကန်းနှစ်ခုနဲ့အစိမ့်အင်ရစီမံကိန်းတွေပါဝင်မှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းစပ်ကုန်းမြစ်အနောက်ဘက်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေဘက်ကို RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တွေကအသိပေးခြင်းမရှိဝင်ရောက်လာတယ်လို့ KNO ဘက်ကပြောပါတယ်RCSS SSA အဖွဲ့တွေဟာမူဆယ်ခရိုင် KNA တိုင်ရင်36နေမြေမူပေါ်ဖက်မှာအင်အား200ကျော်ဝင်ရောက်လာသလို KNA တိုင်ရင်38နေမြေမူရာအနီးနဲ့တိုင်ရင်နှစ်ဒေသမူကြီးဖက်မှာလည်းတပ်ဖွဲ့တစ်ဖွဲ့ဝင်ရောက်လာတယ်လို့မူဆယ်မြို့နယ်ဒေသခံတွေကပြောပါတယ်အခုလိုအသိပေးခွင့်တောင်းခြင်းမရှိဘဲဝင်ရောက်လာတဲ့အပေါ်မှာ KNA ဘက်ကစောင့်ကြည့်နေဆဲဖြစ်ပြီးနေမြေတိုးချဲ့လာမဲ့အနေအထားရှိလာရင်အခြေအနေတင်းမာလာနိုင်တယ်လို့ KNA ဘက်ကဆိုပါတယ်
မြန်မာနိုင်ငံမှာကရင်မျိုးနွယ်စုခုနှစ်စုရှိတယ်လို့ဒီစင်မာလာ9ရက်နေ့ကပြည်နယ်နဲ့တိုင်းဒေသကြီးတီတီမှပါဝင်တက်ရောက်တဲ့မြန်မာတနင်္ဂနွေလုံးကရင်မျိုးနွယ်စုအတီးပြုတ်ဆိုင်ရာအစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။ရခင်အစိုးရသတ်မှတ်ထားတဲ့ကရင်မျိုးနွယ်စုဆက်တစ်ခုကိုတချို့ကရင်မျိုးနွယ်စုတွေကနေရာဒေသကိုအစွဲပြုတ်ခေါ်ဝေါ်ထားတဲ့မျိုးနွယ်စုတွေဖြစ်တဲ့အတွက်ကြောင့်အခေါ်ခံရတဲ့ကရင်မျိုးနွယ်စုတွေကမလိုလားတဲ့အတွက်ကရင်ရေးရာကော်မတီကနေပြန်လည်ပြုစုကောက်ယူပြီးမျိုးနွယ်စုခုနှစ်စုကိုပြန်လည်အတီးပြုတ်ထားတယ်လို့ကော်မတီတွင်မူစောကျော်စွာကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားနေမြေအငင်းပွားမှုတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ရှမ်းလူမျိုးနဲ့တအန်းပလောင်လူမျိုးတွေကြားလူမျိုးရေးပြဿနာဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်တုံးမြောက်ရေးတပ်မတော် TNLA တို့ဟာနိုဝင်ဘာလ29ရက်နေ့ကစပြီးခုချိန်ထိရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မွန်ကြီးကျေးရွာအုပ်စုတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒေသခံ23ဦးကိုတောင်တုံးမြောက်ရေးတပ်မတော် TNLA ကနေဖမ်းဆီးသွားတဲ့အတွက်လူမျိုးရေးပဋိပက္ခအတွင်ဆောင်တော်မှာကိုအထူးစိုးရိမ်နေတဲ့အတွက်အ мян ဆုံးလူပေးဖို့လိုတယ်လို့မွန်ကြီးဒေသခံမောင်အိုက်ဆမ်ကပြောပါတယ်
ဖလောင်ဖွဲ့ဖမ်းသွားတယ်ဟိုဟိုပန်တီရခံတနဦးမွန်ခတီရခံတနဦးအ мян ဆုံးလူပေးဖို့လိုပါဘောနော
်
အဲကြာတော့ရှင်လူမျိုးရေးကရဏဘက်ကိုဦးထီတော်မှာစိုးရိမ်တာဗော
ဒီစင်မ9ရက်နေ့တုန်းကလည်းဖမ်းဆီးခံရတဲ့လူတွေလွတ်ပေးဖို့ဒေသခံတိုက်ခါတော်ရဆရာတော်ကြီးတွေအပါအဝင်ပလောင်ရှမ်းကချင်စာပေရင်ကျေးမှုအတင်းဖွဲ့နဲ့လူမှုအတင်းဖွဲ့တွေစုပေါင်းပြီး TNL ရဲ့အမှတ်68တပ်ရင်းမှုစီကိုလိမ့်မှုပြီးစာတဆောင်ပေးဖို့တောင်းဆိုခဲ့ပါတယ်တောင်ကျောင်းသားလူငယ်များအဖွဲ့ကလည်းအခုဖြစ်ပွားတဲ့ပြဿနာဟာပလောင်နဲ့ရှမ်းလူမျိုးကြားပြဿနာမဟုတ်ဘဲလက်နက်ကင်တပ်ဖွဲ့ကြားပြဿနာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဇိုင်းလေးကတော့ပြည်ထနာတွေကြီးထွားမလာအောင်အချင်းချင်းပြည်ထနာပုံချနေတာတွေမလုပ်ပဲတိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုတယ်လို့ပြောပါတယ်
။တိုင်းဒေသနဲ့ကင်ဖွဲ့အချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရတဲ့ပြည်ထောင်ကြီးကိုကတော့ဒီအခိုက်အတန့်နိုင်ငံလို့မြင်တယ်။အခုကပဲသူစပြီးပွားနေတဲ့ဖြစ်ဖြစ်ပေါ့နော်။အများဆုံးရပ်တန့်ဖို့ကျွန်တော်တောင်းဆိုလိုပါတယ်။
အခုနှစ်ဖက်တပ်ဖွဲ့အကြဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်နှမ်ခမ်းမြို့နယ်အတွင်းကဟိုပန်ကျေးရွာသား150ကျော်ဟာစစ်ပေးသိမ်းရှောင်နေရတယ်လို့ရွာသား20ကျော်ဟာလည်းလက်နက်ကင်တပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းခံနေရဆဲအခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံပထမနှစ်ပတ်လည်ညနာဆုံညီကောင်စီအစည်းအဝေးမှာလက်ရှိပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးတိုင်းသားလက်နက်ကန်အဖွဲ့တွေနဲ့ကိုက်ညီမဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်နိုင်ရေးအပြင် NGO စာချုပ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့အမီကနေစူးစီးချပြီးနိုင်ကွင်းရင်ကနေခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
UNFC ရဲ့အစည်းအဝေးပွဲမှာလက်ရှိ NCA အပြည့်အရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကခုလို
တကယ်ဒီတနိုင်ငံလုံးရဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်တော်သွားမှာကိုအဲ့တော့ကျွန်တော်တိုင်းသားတဲ့အားလုံးကတော့ဒါဆက်ဆက်မှုရှိဖို့တော့လိုပါတယ
်ဒီဇင်ဘာလ9ရက်နေ့ညီလာခံရဲ့ဒုတိယနေ့မှာတော့တနင်္ဂနွေလုံးပြည်ကတာကဲမှုရက်စေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းမျိုးရတပ်ဦး CNF နဲ့ပို့မျိုးရလူမျိုးရေးပွဲချုပ် PNL တို့ကိုအဖွဲ့ဝင်ဖြစ်ကနေတရားဝင်ယာယီရဆိုင်ခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့6ရက်နေ့တုန်းကလည်း UNSC ဖွဲ့ဝင်တွေဖြစ်တဲ့တိုင်းသာလက်နက်ကိုင်ဖွဲ့တီတီကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့နိုင်ငံတကာသတိပညာရှင်တွေ့ဆုံမှုအစည်းအဝေးကနေရွေးကောက်ပွဲလွန်ကာလမှာအားလုံးစုပူးပေါင်းဆောင်ရွက်နိုင်ဖို့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ UNFC ရဲ့ထွေထွေတွင်းမှုခူးဦးရယ်ကဆိုပါတယ
်ရွေးကောက်ပွဲလွန်ကာလမှာရေးချရေးနဲ့ပတ်သက်ပြီးဘယ်လိုပုံကောင်းမှုအတူညီနဲ့ပြန်ရှာမယ်ဆိုတဲ့ကိစ္စကိုအဓိကစဉ်းစားနိုင်အောင်လာစားရရှာနိုင်အောင်လုပ်ရည်ရွယ်ပြီးတော့ဖြစ်ပါတယ်
2025ထွေထွေရွေးကောက်ပွဲပြီးလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်ပြောင်းလဲနေတဲ့နိုင်ငံရေးရှင်တွေရနိုင်ငံရေးပါတီတွေနဲ့တိုင်းသားဖွဲ့စည်းတွေအတွက်စိန်ခေါ်မှုတစ်ခုလို့လဲရှမ်းမြူရာဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ထွေထွေတွင်းရမှုစိုင်းညွတ်လွင်ကခုလို့ပြောပါတယ
်သူကကြောင်းလဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီတော်လိုင်းဖွဲ့နေတယ်ဟုတ်လားနောက်ပြီးကျွန်တော်နိုင်ငံရေးပါတီတွေပေါ့နော်နောက်အစိုးရအဖွဲ့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲနော်ဘယ်လောက်ထိပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့စိန်ခေါ်ချက်တွေပေါ့နော်
ဒီဆွေးနွေးပွဲမှာနိုင်ငံတကာသတ္တိပညာရှင်တွေကလည်းဖိလစ်ပိုင်နိုင်ငံ၊ဒီရီလင်္ကာနိုင်ငံ၊တောင်အာဖရိကနိုင်ငံနဲ့မြောက်အိုင်ယာလန်နိုင်ငံတွေရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုဆွေးနွေးတင်ပြခဲ့ကြသလိုတိုင်းဒေသခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာ UNFC အနေနဲ့ပြန်လည်စုဖွဲ့ရေးကိစ္စတွေ၊ NCA စာချုပ်ကိစ္စတွေနဲ့အစိုးရတဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့ပူးပေါင်းလှုပ်ဆောင်ကြမဲ့ရှေ့လုပ်ငန်းစဉ်သဘောထားတွေကိုဆွေးနွေးတင်ပြခဲ့ကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA တောက်ကြနေမနက်ခင်းအစီအစဉ်တွေကို VOA မြန်မာပိုင်းကနေဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။ဒုတိယကမ္ဘာစစ်တွင်အရသားတွေပေါ်ကျူးလွန်တဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကြောင့်ထိတ်လန့်တုန်လှုပ်နေကြစေမှာပဲ။ကုလသမဂ္ဂထွေထွေညီလာခံကြီးကနေ1948ဒီဇင်ဘာလ10ရက်နေ့မှာနိုင်ငံတကာလူ့အခွင့်အရေးပဋိညာဉ်စာရင်းကြီးကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်။ထိုစဉ်ကလူ့အခွင့်အရေးပဋိညာဉ်စာရင်းကြီးကိုရေးဆွဲခဲ့တဲ့အဓိကဘီတုကာတွေနဲ့တူဖြစ်တဲ့အမေရိကန်သမ္မတဂရိုဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်ကူးစက်လေဖွဲ့ရဲ့ဖွဲ့ဝင်တူလည်းဖြစ်တဲ့အလင်နော်ရိုးစဖော့ကမျက်မှောက်ကဘာကြီးရဲ့အခြေအနေကိုကြည့်ကြည့်အဖြစ်လူတို့အနေနဲ့ဘဝမှာလုံခြုံမှုနဲ့ဂုဏ်သိက္ခာထိမ့်သိမ်းသွားနိုင်ဖို့ရာအကာအကွယ်ပေးရမယ့်အချက်တွေလိုအပ်နေတယ်ဆိုတာကိုတွေ့ရှိခဲ့တယ်လို့ရေးသားခဲ့ပါတယ်။1950ခုနှစ်ကစလို့ကုလသမဂ္ဂအနေနဲ့ဒီဇင်ဘာ10ရက်နေ့ကိုလူခွင့်ရင်းနေ့အဖြစ်ဆင်နွှဲခဲ့တာဖြစ်ပါတယ်။ဒီအထိမ်းအမှတ်နေ့ကိုဆင်နွှဲရမှာအထင်ရှားဆုံးကတော့နော်ဝေးနိုင်ငံအော့စလိုမြို့မှာနိုဘယ်ညဏ်ရေးဆုချီးမြှင့်တဲ့အခမ်းအနားကိုကျင်းပတဲ့အခါတည်းမြပဲဖြစ်ပါတယ်။တချိန်ထဲမှာပဲကမ္ဘာတစ်ဖက်မှာလေလူခွေးနဲ့ပတ်သက်တဲ့ရှုထောင့်အမျိုးမျိုးကိုဖော်ညွှန်းတဲ့အမှုပညာဖျော်ဖြေပွဲတွေနဲ့ပြပွဲအခမ်းအနားတွေကိုလည်းဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဒီနေ့လူခွေးနေ့ကိုဆင်နွှဲရမှာအရေးကြီးတဲ့လူခွေးသဘောတူစာချုပ်200ဖြစ်တဲ့ပြည်သူနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာစာချုပ်ပြင်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးဆိုင်ရာနိုင်ငံတကာစာချုပ်တို့ရဲ့250ပြည့်မဲ့အထိမ်းအမှတ်ကိုကြိုတင်မိမောင်းထိုးပြရာရောက်ဖို့ရည်ရွယ်သလိုတစ်နှစ်လုံးကျင်းပသွားမဲ့လှုပ်ရှားမှုတွေကိုလည်းစတင်လိုက်တာပဲဖြစ်ပါတယ်။ဒီသဘောတူစာချုပ်200စလုံးတို့ကို1966ခုဒီဇင်ဘာလ16ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ခုလိုမဆုံးမနစ်ကြိုးပမ်းမှုတွေနဲ့တစ်ဆိုင်ရာတိုင်းပြည်တွေအပြင်နိုင်ငံတကာဌာနတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကမ္ဘာတစ်ဖက်လှုပ်ရှားသူတွေရဲ့ထင်ရှားတဲ့အောင်မြင်မှုတွေရရှိခဲ့ပေမဲ့ Sang Yue Siya Rigaro Amyaji Jan Shi Nidira Pibari. Dizambala Sey Ni Ma Chayao De Liu Kui Ni Ma Liu Kui Ni Julun Chopao Mburi Song Tasi Bu Ni Chopao Du Rui Go Tiri Yau Yau Yiu Nain Bu Kan Yu Jia Chin Du Ni Re Nengan Rui Ni Ni Tan Dei Tang Kan Ma Zwa Adu Duguwa Ledwe Sang Yue Pu Choban Jaya Ma Pibari. Song Di Ma Ro Lu Da Rui Ye Yue Jaka Dizambala Sey Ni Tei Ma Bue Gu Sinwe Ya Ma Gabad Hwa Liu Kui Ni Chopao Mburi Go Mimong Tobiabu Lu Ame Ni Pimesa Gabatwama Ludangha Lu Kuigo Handam Shi Apiwa Kanza Jayari Surago Atima Pume Nitwin Psaunla Zibuwe Pichao Mashim
American Suya is the Bora Ami Avogu Tempialo Pivavi
American Suya at the Boda, me Aboda Pibido, VOE at the Boda, me Hotel Champ, Pioja Luare. Tajani Minakin, VOE season ago, Salat told me, Marekma.
Tomorrow, you in Yamavaya, Yomian Tantana, Radio, season December in a Pate Pido, a Tempe, we went in a Pido, VOE Gar, Nita, Tilasan, Kanama. ဒီသတင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းအထင်မြင်ယူဆချက်တွေရှင်းပြစာတွေရေးချင်ကြရဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်
Kusalapiro, Jani did a chain to Dodrima, the range in Yoko, Usa Moviga, Gina Bio Mechmia.
American Usaun and Yumon Tapuriga, Iran and Syria Maside, IS Islamic City Dorigo, Pigger Dream by Dream, Lejong Taikamu, Pilokayama, IS Apoye, Banai Winjine, the chart take down Gauzo, Utison Dorigo, American Sitaka, Biovare, Yumon Tapuri, Lejong Taikamu, Dream, IS Apoye, Banai Winji. Abu Salin, a poet, do it, change out, win it, a loaded with Darwin U season, so I do take down gongs on the U. A low moves on Darwin U Tare, the char, take bank gongs on Udo, the song, the other job, American Sippers and Yoguya do Steve Warringa, Jana Vinima, Piosu Labare. Syria Tamara Bashal El Assad, a soyan, a twist on Swinwood, move on ego, Syria, a taikan, Osu, Kosrega, the board to Nikevare, Syria Nangai, a poet, Syria, and Dido twist on bo. Lenakan the bone poet, goose lebong diajo teote, Riyad Numa, Jimpare, Sunibu, Jadabrinima, Song Takevare. Australian in Sydney, Numa City, Australia, Bho, Suya, Yetapo, Tanajo, Upawe, a Suya by Saudi, Jonia, Atlantan, the Yata, Pidurigo, Jampet, Takapu, Jansi Munes, Hejote, the Une, Muda, Leogo, Australia, Anabaniga, Jadabrinima, Sujet, and Libare. Jadavarini Soto by Mabe at Sangane, you lung at Yon at Tennessee, you and Muda Teodugu, Sydney, and now Pet Chama, she did Yetapoga, Pansi Labido. A champet, Dakamu, the Pilupu, Jansi Moon, a Swedget, Denite, Australia, Bohu, Suya, Yetapo, Dutia, Yemeni, Michael, Filanga, the Rindaudigu, Biosuare. The Cha Muda Tonguro, Champet Moon, a Senator, teacher, a Moon in a Tonema, Tending Tavare. Pimutin Shareso in through Aloha, Town under the John Pitan, Jacqueline, Yabu, Shivare. Muslim Nego, American Piran Zudin, Wimbo Pepe Motue, Republican Party Beka, Tamara Lampi, Yuikan Nebu, Josani, Donald Trump, so Pujago, Wang and Kant Quad Durima, American Piran Zuga, Nemeji, Muslim Dupute, Heavyweight, Levy, Champion Hall, Mohammed Ali, Pawing Gabare.
Tagaro, the Rangin Yoko, Usamo, Wiga, Jinya, Pigera, Pipare, Dimana season Tolo Yemuga, Madnana, Champion Piro, Engineer Garo, Sina Abdurama Pipare, Genogaro, Yegon Pipare, VOE, American, the Manapa, Yamabada season, Yamasana, Jimena, Tonaigani, Kornaiti, Tolu and Pigera Pipare, VOE Gunas and Abigazare, Totashi, and Alumu, a two way Jesu Demanakmia.
This program has come to you from the Voice of America, Washington.